မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးနောက်ထပ်ကူးစက်ခံသူတဦးတွေ့ရှိခဲ့တာကြောင့် virus ကူးစက်ခံသူ340ရှိသွားပြီလို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဒီနေ့ဇူလိုင်လ18ရက်နေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ခွဲနမူနာစုစုပေါင်း 1,089 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်ခံထားသူတဦးကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမကြသေးခင်က UAE နိုင်ငံကပြန်လာတဲ့သူဖြစ်ပြီးတော့မြန်ကုန်မြို့နယ်မှာအသွားလာကန့်သတ်ထားရှိသူဖြစ်ပါတယ်။အသက်43နှစ်အရွယ်အဲ့ဒီအမျိုးသမီးဟာမန္တလေးတိုင်းအောင်မြေသာဆံမြို့နယ်ကဖြစ်ပြီးရန်ကုန်ဝေဘာခရီထူးကုဆေးရုံကြီးမှာဆေးကုသမှုပေးသွားမှာဖြစ်ပါတယ်။တခွဲတီပီလူနာဟောင်းနေတဲ့ကဆေးကုသမှုခံယူပြီးနှစ်ကြိမ်ဆက်တိုက်ပိုးမတွေ့ရှိဘဲယောဂသက်သာပျောက်ကင်းလာသူနောက်ထပ်2ဦးထပ်တိုးလာကြောင်းအခုဆိုရင်ယောဂကင်းစင်သူ283ယောက်ရှိသွားပြီဖြစ်ပါတယ်။ဒီထဲက261ယောက်ကိုဆေးရုံကနေဆင်းဝင်ပေးပြီးတတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးတော့ဆက်လက်စောင့်ကြည့်နေတယ်လို့ပြောပါတယ်။ဒါပြင်မနေ့ဇူလိုင်လ18ရက်နေ့နေ့လယ်12နာရီကနေဒီနေ့ဇူလိုင်လ18ရက်နေ့နေ့လယ်12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်39ယောက်ရှိတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကြောင့်သေဆုံးသူ6ဦးရှိထားပါတယ်ခင်ဗျာ။